မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒက်လီလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီ88မျိုးစနဲ့ရှေးလုံးလှုပ်ရှားမှုပါမြန်မာနိုင်ငံရဲ့ဒီမိုကရေစီအလှည့်ပြောင်းအတွက်လူလူတရလုံးပါဝင်တောင်းဆိုခဲ့ကြတဲ့ရှေးလုံးလူလူလှုပ်ရှားမှုဖြစ်ခဲ့တာအခုဒီဩဂတ်လ10ရက်နေ့မှာ32နှစ်တင်းတင်းပြည့်ပါပြီလူလူတရလုံးကပါဝင်ခဲ့တဲ့ဆိုပေမဲ့လည်းဒီလှုပ်ရှားမှုမှာကနဦးထွက်ရှေးတန်းကနေပြီးတော့စုံစော်ခဲ့သူတွေကတော့ចောင်းသားလူငယ်တွေဖြစ်ပါတယ်ဒါကြောင့်မို့အဲ့ဒီခေတ်ကာလမှာပါဝင်ဥဆောင်ခဲ့ကြတဲ့လူငယ်ចောင်းသားတွေကိုရှေးလုံးမျိုးဆက်ဆိုပြီးတော့တင်စားသုံးကြပါတယ်အခုနှစ်30ကျော်ကြာလာပါပြီဒီမိုကရေစီသွင်းကူးပြောင်းရေးလုပ်နေတဲ့မြန်မာနိုင်ငံမှာဒီလူငယ်မျိုးဆက်တွေဟာမြန်မာနိုင်ငံကြီးမှာဘလို့အခမ်းအနားမျိုးမှာရောက်နေပြီလဲရှေးလေးလုံးလှုပ်ရှားမှုနဲ့ရှေးလေးလုံးမျိုးဆက်ဆိုတဲ့ခေါင်းစဉ်နဲ့ကျွန်တော်တို့အခုဒီဒိုင်လီလိုက်အစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်ပါဝင်ဆွေးနွေးပြီးဖို့ဆိုပြီးတော့ဒီနေပယ်အသီးသီးမှာရောက်နေတဲ့88မျိုးဆက်ចောင်းသားခေါင်းဆောင်3ဦးကိုပဲဖိတ်ခေါ်ထားပါတယ်ပထမတူကတော့88မျိုးဆက်ចောင်းသားခေါင်းဆောင်တူဖြစ်တဲ့ဥက္ကုကိုကြီးပါသူကတော့လက်ရှိအဖြစ်ပြည်သူ့ပါတီရဲ့ဥက္ကဋ္ဌဖြစ်တောင်းယူဆောင်နေပါတယ်နောက်တူကတော့ယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းရဲ့အေဒါချုပ်ဖြစ်ပါတယ်ကိုသက်စင်မှာသူလည်းဒီလိုင်းပေါ်မှာရှိပါတယ်သူလည်း88မျိုးဆက်ចောင်းသားခေါင်းဆောင်တူဖြစ်ပါတယ်နောက်တူကတော့မြန်မာနိုင်ငံရေးလေးလာသူဒေါက်တာရံမျိုးသိပါသူလည်း88မျိုးဆက်ចောင်းသားခေါင်းဆောင်တူဖြစ်ပါတယ်သုံးဆုံးကျွန်တော်ဒီလိုင်းပေါ်ရောက်နေပါပြီခင်ဗျာကျွန်တော်ရင်ဆုံးကျွန်တော်ဥက္ကုကိုကြီးကိုဖိတ်ခေါ်ကြပါတယ်ခင်ဗျာဥက္ကုကြီးကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျ
ာဟုတ်ကဲ့ကျွန်တော်ခုနကပြောသွားလို့ပါဥက္ကုကြီးဒီရှစ်လေးလုံးမျိုးဆက်ဆိုတဲ့ကိစ္စပေါ့နော်ပြောမှဆိုရင်နိုင်ငံရေးမှာစိတ်ပါတဝင်တက်ကြွလာကြတဲ့ចောင်းသားလူငယ်ကြီးဒီနေ့လိုမျိုးနိုင်ငံကြီးအပြောင်းလဲအသွင်ကူးပြောင်းရေးလုပ်နေတဲ့အချိန်ကာလမှာအထူးသဖြင့်ရှစ်လေးလုံးမျိုးဆက်ရဲ့အခမ်းကဏ္ဍဘလူးနေရာမှာနိုင်ငံကြီးတဲမှာရောက်နေပြီလေနေရာပေးခါပါလားလစ်လူရှုဖေရှားခါပါလားဘလူးယူဆပါလဲဥက္ကုကြီးရဲ့အမြင်သိကြပါတယ်ခင်ဗျာ
ဟိုကျွန်တော်တို့ဒီနေ့တဲ့30နှစ်တုန်းကတော့ចောင်းသားလူငယ်တွေဘဝနဲ့ဒီရှစ်လေးလုံးရေတော်ပုံကြီးမှာတက်တက်ကြွကြွအီးဆောင်ပါဝင်ခဲ့ကြပြီလေအခုချိန်မှာတော့တော်တော်များများဟာ50ကျော်တန်းပေါ့ပဝန်းကျင်ရောက်လာကြတယ်။နောက်ရှစ်လေးလုံးနောက်ပိုင်းမွေးတဲ့မျိုးဆက်တွေဆိုလို့ရှိရင်လည်းရှစ်လေးလုံးရေတော်ပုံနဲ့ပတ်သက်လို့သဇွန်တစလောက်ပဲပြကြတာမျိုးဖြစ်လာတဲ့အခါကျတော့မျိုးဆက်ကွာဟမှုဖြစ်လာတယ်။နောက်ကျွန်တော်တို့ဒီပဲနိုင်ငံရေးပေါ်မှာဟိုပြုံနံထားတဲ့စိတ်နဲ့တောက်လျှောက်ကျွန်တော်တို့ဆောင်ရွက်နေတယ်ဆိုပေမဲ့တကယ်တကယ်အဆုံးဖြတ်ပြီးနိုင်တဲ့နေရာဒီမှာတော့ကျွန်တော်တို့ရှိမနေသေးဘူးကျွန်တော်တို့ကဒီမိုကရေစီအပြောင်းလဲအတွက်အတတ်နိုင်ဆုံးပံ့ပိုးတဲ့ဝန်ရံတဲ့လုပ်ငန်းတွေကိုပဲစဉ်ဆက်မပြတ်ကျွန်တော်တို့ဆောင်ရွက်ပြကြပြီးတော့ဟိုပြောရရင်ဟိုဖန်းစရာကြီးအဖန်းခံစရာကြီးကျွန်တော်တို့အဖန်းခံထွက်လာတယ်ဆက်လုပ်တယ်ပြန်ဖန်းခံရတယ်ဆိုတဲ့ပုံစံမျိုးနဲ့ကျွန်တော်တို့နေကြရပါတယ်တော်တော်များများဆိုရင်လည်းတိုးရဲရောက်တတိယနိုင်ငံတွေရောက်နေဒီသားကြီးတကွဲတည်းတွေကုတတိပြန်ပြီးတော့မစုံနိုင်သေးတဲ့အခြေအနေတွေမှာရှိနေတယ်တချို့လဲကြာဒီထောင်ထဲကယောဂါတွေနဲ့ဈာမကြီးကြီးကြိုက်ခံစားနေရတာဒီအဆုပ်ပြုံးနဲ့ကွယ်လွန်သွားတာတွေလဲကျွန်တော်တို့ရင်ဆိုင်နေရမှာ
ဟုတ်ကဲ့ဒီနေရာမှာဥက္ကုကိုကြီးရဲ့တူးချင်းအနေထားကိုကျွန်တော်မေးချင်ပါတယ်ပြောရမယ်ဆိုရင်တော့ဒီရှစ်လေးလုံးမျိုးဆက်တွေထဲမှာနိုင်ငံရေးပါတီနိုင်ငံရေးအာဏာနဲ့ပတ်သက်ပြီးတော့လုံမယ်ဆိုတဲ့ရွေးချယ်သွားတဲ့အထက်မှာဥက္ကုကိုကြီးဥဆောင်တဲ့အဖွဲ့ပါပါတယ်အဲ့တော့လက်ရှိဥက္ကုကြီးတို့လုပ်နေတဲ့နိုင်ငံရေး88မျိုးဆက်ចောင်းသားလူငယ်ခေါင်းဆောင်တွေဝင်လုပ်နေကြတဲ့နိုင်ငံရေးမှာသုံးတရားအနှောက်အယှက်ရှိပါလားလုတ်ပိုင်ခွင့်သုံးတရားကိုရနိုင်ပါလားအခုနိုင်ငံရေးအနေထားမှာအခင်းကျင်းမှာ
ဟိုကျွန်တော်ကစလုပ်ကလေးကနိုင်ငံရေးကို YouTube ခုံမင်းစွာလုပ်ခဲ့တာဖြစ်တဲ့အတွက်ကြောင့်ဒီတစ်ပတ်တက်တဆုံးနိုင်ငံရေးလုပ်မယ်လို့ပိုင်းချက်ထားတာဖြစ်ပါတယ်ဒါကြောင့်မလို့လဲဒါတစ်ချောင်းလုံးမှာတက်နိုင်တဲ့နေရာတွေကနေပံ့ပိုးခဲ့ပြီးမဲ့ဒီ30လောက်ရောက်လာတဲ့အချိန်မှာကတော့ကျွန်တော်ဗားပြင်းမိတာလဲဆိုတော့ကျွန်တော်တို့မျိုးချက်ဟာကိုယ့်ရဲ့နိုင်ငံရေးယူဆကိုယ့်ရဲ့စိတ်စေတနာဒါကိုယ့်ရဲ့သဘောထားတွေကိုလွတ်လွတ်လပ်လပ်ပြောနိုင်ဖို့အတွက်ဒါပါတီတစ်ခုအနေနဲ့ထူထောင်ပြီးလုပ်တာကပိုပြီးကြည့်အောင်မယ်လို့ယူဆပြီးတော့ဒါကျွန်တော်တို့လေးစားရာစိတ်တူကိုယ်တူတွေစုပြီးတော့ဒါပြည်သူပါတီဆိုပြီးကျွန်တော်ထောင်ပြတာပါတော်တော်လေးပါတီအစ်စ်ဖြစ်တဲ့အတွက်ကြောင့်ဒါကျွန်တော်တို့ဟိုလုံးရတဲ့30ကလေးကဒီထောင်ခဲ့တဲ့ပါတီကြီးတွေနဲ့နိုင်ရှင်တဲ့အခါကျတော့ကျွန်တော်တို့မှာတော်တော်ကိုအခက်အခဲတွေအများကြီးကျွန်တော်တို့ကြုံရပါတယ်မြင်ဆိုင်ရပါတယ်ငွေကြေးရရရောတော်တော်များများကျွန်တော်တို့နဲ့ရင်းနှီးတဲ့လုပ်ဖို့ပိုင်တဲ့တော်တော်များများဟာလည်းနေဒီမှာဆိုရင်တခြားဘယ်ပါတီမှလုပ်ပြမရှိတော့အဲဒါရှိနေတဲ့ပါတီတွေမှာပဲဝင်ပြီးဆောင်ရွက်နေကြတာဖြစ်တော့ကျွန်တော်အစ်စ်ထောင်ရတဲ့အခါမှာဒီရဲဘော်တွေကိုယ့်စီလာခြင်းရင်တောင်မှနည်းနည်းအခက်အခဲဖြစ်တာမျိုးတွေကျွန်တော်တို့ကြုံရပါတယ်
ဟုတ်ကဲ့ခင်ဗျာဥက္ကုကြီးဒီလိုင်းပေါ်မှာခဏနေပြပါဦးခင်ဗျာကျွန်တော်ဂျန်နဲ့ပင်နိုင်ဆွေးနွေးသူတွေဖိတ်ခေါ်ချင်ပါတယ်နောက်ဒုတိယအနေနဲ့ဦးသက်စင်ကိုဖိတ်ခေါ်ချင်ပါတယ်ကိုသက်စင်ကတော့လက်ရှိယနေ့ခေတ်မဂ္ဂဇင်း ဒီနိုင်ငံမဂ္ဂဇင်းရဲ့အေဒါချုပ်ဖြစ်ပါတယ်ကိုသက်စင်ကတော့သတင်းတောက်အနေနဲ့ဆောင်ရွက်နေတဲ့သမားတူအနေနဲ့ရှိနေတယ်ဆိုတော့ကိုသက်စင်ဒီ88မျိုးဆက်ရဲ့ယနေ့ကာလအခန်းကဏ္ဍနဲ့ပတ်သက်လို့သုံးသပ်ပြီးပါအောင်ဘယ်လိုများမြင်ပါလဲ
ဟုတ်ကဲ့ကျွန်တော်တို့88တုန်းကကျွန်တော်အစွန်ဦးဘုတ်ကြီးတို့တို့ပါဆိုကျွန်တော်တို့ကတောင်းသားလူငယ်ကြီးဘဝအနေနဲ့အဲ့ခေတ်မှာရှိနေတဲ့မဆရာဆင်းနေဆိုးအစနာစတပါရီအနာကျင်ဆင်းနေကိုကျွန်တော်ဆန့်ကျင်ပြီးတော့ကျွန်တော်တို့ကဒီမှုကစီအပြီးတော့ကျွန်တော်တို့ကအဆင့်အဆင့်တုတ်ကြရေးနေတော့တခါကျွန်တော်တို့ကညီကြင်းဆိုတဲ့ဒီကိစ္စတိုင်းလေကျွန်တော်တို့ကရှိသရှိကိုဖြတ်တန်းခဲ့တယ်ပေါ့နော်ဖြတ်တန်းခဲ့ပြီးတော့ဒါပေမဲ့အခုချိန်မှာကျွန်တော်တို့ရှိသရှိလို့သတိပေါ့နော်တကယ်တမ်းပြောလို့ရှိရင်အစွန်ဥပ္ပူကြီးပြောတဲ့အချိန်မှာပါပါတယ်တကယ်တမ်းဒုက္ခကံခဲ့ပြီးတော့ဒီကြားနေကြမရောက်နေတဲ့အနည်းဆုံးပေါ့ကျွန်တော်တို့ရဲ့ရဲဘော်ကြီးပေါ့အဲ့ရဲဘော်ကြီးကဒီနေ့အစ်ခေလို့ပြောနေတဲ့ချိန်မှာကျွန်တော်တို့ဒုက္ခဘဝလက်ခဲ့ကံခဲ့ပြီးတော့တူကပြစ်ဆက်ခဲ့ကျွန်တော်ရဲဘော်ကြီးကဒီနေ့အချိန်မှာအကြောင်းမျိုးကြောင့်ကောင်းကြီးပြန်လာခွင့်မရတဲ့အချိန်မျိုးတွေ့ရှိနေရပါအဲ့ဒါကျွန်တော်တို့တော်တော် 1 minute ကြာကောင်းတဲ့အချိန်မျိုးပြောချင်ပါအဲ့ဒါကျွန်တော်ရောစဲရှိနေတဲ့ကျွန်တော်ခံစားချက်ပါအဲ့ဒါပြောချင်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီနေရာမှာထပ်မေးချင်တာက88မျိုးဆက် DD ရဲ့နိုင်ငံရေးလှုပ်ရှားမှုပေါ့လက်ရှိကာလလှုပ်ရှားမှုကအားရကျင်းတဲ့ဘက်ရှိလားကိုသက်စင်အမြင်သိချင်ပါတယ
်ဒီကျွန်တော်တို့ကပြောချင်တာကကျွန်တော်တို့ကျောင်းတော်ဘဝလှုပ်ရှားခဲ့တဲ့နောက်၆လုံးနဲ့ကျွန်တော်တို့ပေါ့နော်ဆောင်းကွန်ဒီလိုအောင်ကြည့်ကျွန်တော်တို့တက်တက်ကြွကြွလှုပ်ရှားခဲ့ကြတယ်။လှုပ်ရှားခဲ့ကြကျွန်တော်တို့လူချင်တာကကျွန်တော်တို့မြှော်မှန်းတာကကျွန်တော်တို့ကတကယ်ကျွန်တော်တို့စီးလို့ရှိရင်ကျွန်တော်တို့ကပြင်းပြင်းလေးပေါ့ဗျာ။အဲဒါမဲ့အခုလက်ရှိအချိန်မှာဒီလိုစီးရတာလည်းဘာမှဟိုတော့လာမရှိဘူးပြောရလို့ရှိရင်နောက်တစ်ခုကလည်းပြင်းပြင်းဆိုတော့လည်းကျွန်တော်ကကောင်းတယ်မပေါ်နိုင်တဲ့အချိန်မျိုးဖြစ်နေတယ်။အဲ့တော့ပြောရလို့ရှိရင်ကျွန်တော်တို့လူချင်တဲ့ကျွန်တော်မြှော်မှန်းတဲ့အချိန်ဒီခုမှောက်မှာကျွန်တော်ကမှန်ကန်တဲ့ဟိုဒီနေ့ပန်းနဲ့ရောက်ကုန်ပြီဆိုတော့မှန်ကန်တဲ့ဘယ်တော့မှမဟုတ်ဘူးရှိနေလို့ကျွန်တော်ရောရောပြောရတယ်ဆိုမျိုးကြီးပါဘူ
းဟုတ်ကဲ့ခင်ဗျကိုရံမျိုးသိန်းကိုကျွန်တော်ဖိတ်ခေါ်ကြပါတယ်ဒေါက်တာရံမျိုးသိန်းလေလိုင်းပေါ်မှာရှိပါတယ်ကျွန်တော်ဒေါက်တာရံမျိုးသိန်းကိုမေးချင်တာကတော့ခုနကကူကူကြီးပြောသွားတဲ့အချိန်မှာ88မျိုးဆက်တည်းရဲ့လက်ရှိနိုင်ငံရေးခင်းကျင်းမှာဝိုင်းရံဆိုတဲ့အနေအထားမျိုးပဲမှာပဲရှိနေပါသေးတယ်ပေါ့နော်ထင်ကြရအဓိကနေရာတွေမှာဝင်ပြီးတော့နိုင်ငံရေးနေရာတွေမှာမလုံနိုင်သေးပါဘူးဒီအခြေအနေဟာ88နိုင်ငံရေးအင်အားစုတွေရဲ့အားနည်းချက်ပဲကြောင့်ပဲလားတခြားအကန့်အသတ်ရှိလို့လားဒေါက်တာရံမျိုးသိန်းအမြင်သိကြပါတယ်ခင်ဗျာ
ကျွန်တော်တွေကတော့အဲ့ဒီလိုအခြေအနေကကျွန်တော်တို့ဒီ88မျိုးဆက်ပေါ်လေကျောင်းသားလှုပ်ရှားမှုမှာပါဝင်ခဲ့တဲ့ပုဂ္ဂိုလ်ရဲ့အားနည်းချက်လည်းပါပါလေနောက်တစ်ချက်ကလက်ရှိဖြစ်နေတဲ့နိုင်ငံရေးအခင်းအကျင်းကလည်းပဲအင်မတန်မှအကန့်အသတ်တွေများတဲ့အခြေအနေနဲ့လည်းဆက်ဆက်တယ်လို့ကျွန်တော်ကတော့မြင်ပါတယ်အဲ့တော့လက်ရှိကျွန်တော်တို့ရှင်လင်းလင်းဒီမိုကရေစီတည်သူအရေးတော်ပုံကြီးအဲ့တော့တစ်နှစ်တိုင်နဲ့တိုင်အောင်ပြန်ကြည့်လိုက်လေဆိုရင်ခုနကဥတ္တဆင်ရဲ့ပြောသွားတဲ့အထက်မှာပါပါလေတကယ်တမ်းပြောရင်ကျွန်တော်တို့ကဒီမိုကရေစီရေးနော်ဟိုခံတူရေးများရေးနော်ဒီဖက်ဒရယ်ရေးဆိုတဲ့အခြေခံဒီပေါ်မှာကျွန်တော်တို့တောင်းဆိုခဲ့တယ်တိုက်ကိုဝင်ခဲ့တယ်သို့တော်လည်းလက်ရှိအခြေအနေမှာပြန်ကြည့်တဲ့အခါကျတော့ကျွန်တော်တို့နိုင်ငံရေးအကြောင်းလေးဟာအင်တာမှအာရဆရာမရှိတဲ့အချိန်လေးတစ်ခုပဲကိုဦးတည်နေရလို့မြင်ပါတယ်။လက်ရှိအချိန်မှာဘုံချုပ်ကင်လို့ကလည်းမြင်မာနေသေးပါပဲ။ဒီမိုကရေစီဆန်ကြီးဆန်ညိုးနေအမြဲသဘောထားတွေကလည်းအားနည်းနေသေးတယ်။နောက်ပြီးတော့ဒီမိုကရေစီဆောင်ရိတ်အောက်မှာဒီမိုကရေစီရဲ့အရေးအောက်မှာဟလာဟိုလက်လက်စွာကုတ်ဖို့ခွင့်လက်လက်စွာရေးကားခွင့်တွေကိုဟလာအကန့်အသတ်နဲ့ရရှိနေသေးအချိန်လေးဖြစ်နေသေးတယ်လို့ကျွန်တော်ကအဲ့လိုမြင်ပါတယ်။နောက်တစ်ချက်ကျွန်တော်ပြောချင်တာကဒီလက်ရှိအချိန်မှာကျွန်တော်တို့ဖာသွားတွေ့လေဆိုတော့နော်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုစစ်စစ်ကိုတီဆောက်ဖို့စိတ်ပိုင်းဖြတ်ထားတဲ့သူတွေနဲ့အဲ့ဒီလိုပြည်ထောင်စုမျိုးကိုတီဆောက်ပါကိုစိုးရိမ်ထိတ်လန့်နေတဲ့သူတွေကြားထဲမှာအားပြိုင်မှုတွေစီးကျင်းထိုးမှုတွေကတော့အခုအချိန်ထိအချိန်နဲ့ဖြစ်နေသေးပဲလို့ကျွန်တော်ကသုံးသပ်ပါတယ်
ဟုတ်ကဲ့ခင်ဗျကျွန်တော်ပင်နယ်ဆွေးနွေးရေးဥက္ကဋ္ဌကြီးဒေါက်တာရံမျိုးသိန်းဦးသက်စင်လေလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျကျွန်တော်တော့ရှင်ချိုလှည့်ပေးကြပါတယ်သူကဝင်ရောက်ဆွေးနွေးမြင်များလို့ရဆိုလို့ဦးချင်းမြင့်လေလိုင်းပေါ်မှာရှိပါတယ်အာကူကူကြီးဒေါက်တာရံမျိုးသိန်းဦးသက်စင်ရှိပါတယ်ခင်ဗျဆွေးနွေးမြင်များလို့ရပါတယ
်ဟုတ်ကဲ့ဆရာကျွန်တော်တို့ဟို88မျိုးဆက်တဲ့တောင်းသားကြီးရဲ့အခန်းကဏ္ဍကိုကျွန်တော်အမြင်ရတော့လေဟိုအရင်တစ်ချိန်ကတာမန်လူငယ်လူငယ်လေးတွေပေါ့ကျွန်တော်တို့အနာကျင်စနစ်ရဲ့တိမိတ်ဒီတိုင်းကိုအနိုင်ကျင့်မှုဒီကြောင့်ကျွန်တော်တို့လူပြည်သူလူထုဘက်ကနေပြီးတော့မခံမရနိုင်ဖြစ်ပြီးတော့ကျွန်တော်တို့အနာကျင်တွေကိုတော်လှန်တဲ့နေရာမှာတကယ်ဆန်းဆန်းတော့ပုံကူတွေဖြစ်ပါတယ်။နိုင်ငံရေးမျိုးရိုးကမဟုတ်တော့လေတကယ် ကျေးဇူးတက်ရက်ဒီတဲ့အမြင်နဲ့အင်တာနက်ထောင်းကြတန်းကြဘဝရဲ့ရည်မှန်းချက်တွေအပြောင်းအလဲခံပြီးတော့သူတို့ကျွန်တော်တို့တိုင်းပြည်အတွက်လှုပ်လှုပ်ခဲ့တယ်။ဒါပေမဲ့အခုလဲဆရာရဲ့ကျွန်တော်တို့ဥမာဥက္ကုကြီးတို့ဆိုရင်ကျွန်တော်လူနဲ့တိုင်းပြည်ရောက်လာပြီးပါတီတစ်ခုထောင်ထားတယ်လို့ပြောတယ်။ဥက္ကုကြီးတို့ရဲ့အခါကဏ္ဍအင်တာနက်မြင့်ပါတယ်။ဒီနေ့တစ်ချိန်မှာဥက္ကုကြီးတို့ကနိုင်ငံတော်သမ္မတမဖြစ်ဘူးလို့ဘလို့မှတမပြောနိုင်ပါဘူးခင်ဗျ။ကျွန်တော်မြင်တာပါပဲခင်ဗျ
။ဟုတ်ကဲ့ဦးချင်းမြင့်ကျေးဇူးပါ။ကျွန်တော်ဒေါက်တာသွားရှင်တူဖိတ်ခေါ်ကြပါလေ။အရှင်တန်ဝရအရှင်တန်ဝရပါ။အရှင်တန်ဝရမိတ်လို့ရပါတယ်ခင်ဗျာ
။အဲဒါကြီးဟိုကဦးကျင်းတို့ကြိုးစားလာတာကတော့88ခုဖြစ်တယ်ပြောပါတော့။အခုတည်းတိုင်အောင်မဲမြန်မာဒီမိုကရေစီကဥပမာပြရရင်တော့လူမမာနဲ့တူပါတယ်။မြန်မာဒီမိုကရေစီကလူမမာလို့ဟိုမပြေသေးတာတမဲပဲစလိုက်ဆက်နေရပါတယ်အားဆက်နေရပါတယ်ဥပမာလူတော်လန်းလဲသွားလန်းနဲ့ဥပမာပေးရရင်လည်းရန်ယူကိုသွားခြင်းနဲ့အခွဲရတစ်ခွဲအဲဖြက်လန်းနိုင်သွားခြင်းနဲ့အခွဲရတစ်ခွဲဆိုပြီးနှစ်ခွဲခွဲနေပါတယ်အဲလိုနှစ်ခွဲခွဲနေတဲ့အပြင်ရှင်လေးလုံးမှလှုပ်ရှားခဲ့တဲ့ပုဂ္ဂိုလ်တွေလည်းသူတို့မနေမနာကြိုးစားကြပါတယ်ဒါပေမဲ့ဟိုကြိုးစားသည့်အားလျော်စွာကိုဆက်ပြီးတော့ပဲကြိုးစားကြအောင်ပါပါပဲမြန်မာနိုင်ငံရဲ့ဒီမိုကရေစီကတော့ဟောစီစဉ်ကြံစဉ်းစားကြည့်နေလို့မှရမှာပါအန္တရာယ်ဖြစ်နေတာကတော့နိုင်ငံတော်ဥပဒေအကျံပေးဖြစ်တဲ့ဥက္ကုညီရဲ့ခေါ်ပြောတဲ့ဒီကအတန်ထိုင်ကမြန်မာပြည်ထဲမှာပြန့်နေတော့အဲ့ဒီအတန်ထိုင်ရဲ့အန္တရာယ်ဟာဒီမိုကရေစီလမ်းမှာတောင်ကြီးတစ်ဖွဲစားရှိနေပါတယ်ဒါလေးကိုတတိဝရိယနဲ့ဝင်ဝင်ပြီးတော့ဆက်လက်ပြီးတော့ဆောင်ရွက်ကြပါလို့ရှင်လေးလုံးမြေဆောင်ရွက်ဆက်စားနဲ့ဒီဒီစီအောင်ဆောင်ရွက်ကြကြအောင်ပါလို့ပဲဒီပြည်အနေနဲ့တိုက်တွန်းရင်ဘယ်လောက်သူ
ဒီလောက်ပါလဲတင်ပါဗျာတင်ပါကျွန်တော်ပင်နယ်စနစ်သူတွေပြန်လှည့်ပေးကြပါလေအရင်ဆုံးကိုဒေါက်တာရံမျိုးသိန်းကိုပြန်ဖိတ်ခေါ်ကြပါလေခင်ဗျာကိုရံမျိုးသိန်းကြီးခုနကသရရှင်တွေအပြင်လဲကြားမိပါပါကျွန်တော်တခုမေးချင်တာကကြည့်88မျိုးဆက်နဲ့ပတ်သက်လို့လူလူရဲ့မြန်မာလူလူရဲ့လက်ရှိအဖြစ်သဘောထားမြန်မာလူလူရဲ့မျှော်လင့်ချက်ဘယ်လောက်များရှိပါသေးလဲ
ကျွန်တော်မြင်တော့မြန်မာပြည်သူလူထုအများစုအနေနဲ့ပေါ့လေကျွန်တော်တို့88မျိုးဆက်တွေပေါ်မှာလက်ရှိအချိန်လေးဒီစိုးလင်းချက်ကတော့ရှိနေသေးတယ်လို့ကျွန်တော်မြင်ပါတယ်ဒါပေမဲ့ဟလာ2012ခုနှစ်လောက်ကအနေထားနဲ့လက်ရှိ2019ခုနှစ်ပေါ့လေခုနှစ်ကကာလမှာတော့ဒီလူထုရဲ့စိတ်ဝင်စားမှုနဲ့လူထုရဲ့ထောက်ခံမှုဟာဟိုအတိုင်းအတာတစ်ခုဖြစ်ကြလာတယ်လို့ကျွန်တော်ကမြင်ပါတယ်။အဲ့ဒါကြောင့်မလို့လေလေလက်ရှိ88မျိုးဆက်ဟလာကျွန်တော်တို့ကျောင်းသားလှုပ်ရှားမှုမှာပါဝင်ခဲ့တဲ့ပုဂ္ဂိုလ်တွေအနေနဲ့လက်ရှိအခြေအနေကိုနော်ပြန်တုံးတက်ဖို့လိုအပ်ပါတယ်။ပြန်တုံးတက်ပြီးတော့ဟလာကျွန်တော်တို့နိုင်ငံရဲ့ပြည်သူကြောင်းလေးကြီးအတွက်ကျွန်တော်တို့ကိုကျွန်တော်တို့ဘယ်လိုတူဆောင်မလဲ။ဟိုကျွန်တော်တို့ရဲ့ဟလာဟိုပတ်ဝန်းကျင်ဒီကိုဘယ်လိုတူဆောင်မလဲ။နောက်နိုင်ငံရေးအင်အားစုတွေအနေနဲ့ဘယ်လိုတူဆောင်မလဲဆိုတာကိုအဲ့ဒါလေးကြည့်ကျန်တဲ့ပုံသက်ဆက်ပြီးတော့ပြင်ဆင်ဖို့လိုအပ်တယ်လို့မြင်ပါလေ
။ဟုတ်ကဲ့။
အဲ့ဒီအခြေအနေတစ်ခုကိုကျွန်တော်တို့အဖြစ်မနေပြန်တော်ထားရမယ်လို့ကျွန်တော်ကတော့မြင်ပါတယ
်။ကျွန်တော်နောက်တစ်ခုဒေါက်တာရေမျိုးသိန်းကိုမေးချင်ပါတယ်။လက်ရှိအာဏာရ NLD ပါတီနဲ့ပတ်သက်လို့ပြောရမယ်ဆိုတော့အာဏာရ NLD ပါတီကလည်း88နောက်ပိုင်းမှာဖွဲ့တယ်။သူတို့ကိုယ်တိုင်ပြောတာကလည်း88တပိတ်တီကဥဆောင်လာခဲ့ကြတဲ့ခေါင်းဆောင်တွေနဲ့ဖွဲ့ထားတဲ့ပြည်ငယ်ပါတီတရားဖြစ်ပါတယ်လို့ပြောပါတယ်88မျိုးဆက်နဲ့ဆက်ဆက်ပြီးတော့ပေါ့အဲ့တော့ဒီ NLD ပါတီနဲ့ပတ်သက်လို့ကိုဒေါက်တာရံမျိုးသိန်းကလည်း88မျိုးဆက်ကြောင်းကားခေါင်းဆောင်တူနေတယ်ဘလို့သဘောထားရှိပါလဲသူတို့ရဲ့အနေထားက88မျိုးဆက်လို့တတ်မှတ်လို့ရပါလားဘလို့မြင်ပါလဲ
အဲကျွန်တော်မြင်တာတော့ဒီအမေရိကန်ဒီမိုကရေစီအဖွဲ့ချုပ်ရဲ့ပေါ်လို့ဒီလွှတ်တော်ကိုယ်စားလှယ်တွေထဲမှာကျွန်တော်တို့ဒီ88မျိုးဆက်ကိုဖြတ်တန်းခဲ့တဲ့ပုံကိုယ်တွေရောကျွန်တော်တို့88မတိုင်ခင်မျိုးဆက်တွေမှာဖြတ်တန်းခဲ့တဲ့ပုံကိုယ်တွေရောပါဝင်တာကိုတွေ့ရပါလိမ့်အဲ့တော့လေဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥဆောင်တဲ့အစိုးရအဖွဲ့တွေမှာကြီးလိုက်တဲ့အခါကျတော့နော်ဒီ8လုံးမျိုးဆက်ပေါ့လေဒီ88မျိုးဆက်ဒီထုတ်ရှားခဲ့တဲ့လူတွေဖြတ်တန်းခဲ့တဲ့လူတွေအဲ့အင်မတန်မှလဲတာကိုတွေ့ရပါတယ်အဲ့တော့အဲ့ဒီကာလာတော့ပြောရတာကဟလာကျွန်တော်တို့ခုနပြောသလိုပေါ့ဟိုပပုဆရာနဲ့ဟလာကျွန်တော်တို့ဝင်ပေါ့လက်သမားနဲ့ပေါ့နော်ဟောပပုဆရာနဲ့ကျွန်တော်တို့ဝင်ပေါ့ဟိုအဲ့ဒီလိုနိုင်ပြီးတော့ပြောကြတာမျိုးတွေရှိပါလေ။တိုးတော့လည်းကျွန်တော်အမြင်အားဖြင့်တော့ရှင်လင်းလုံးမျိုးဆက်တွေထဲမှာတကယ်လုံးရင်ကြင်ရှိတဲ့လူတွေတကယ်လုံးနိုင်ကြင်နိုင်ရှိတဲ့သူတွေအများကြီးရှိတယ်လို့ကျွန်တော်မြင်ပါတယ်။အဲ့ဒီလိုလူမျိုးတွေကိုနော်လက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့နော်ဟို နာမည်ကြီးကောက်ကွဲကာလာတွေမှာလူမှန်နေရာမှာရွေးချယ်ပြီးတော့အာတုံးလာနိုင်တယ်ဆိုရင်ပို့ပြီးထည့်အောင်မယ်လို့ကျွန်တော်မြင်ပါတယ
်
တစ်ချက်လေးကျွန်တော်ပြောချင်တာကအခုကျွန်တော်တို့88လူသက်လူပြောနေတဲ့အချိန်မှာနော်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတွတ်တော်ကြီးအာဏာရပြီးတော့တိုင်းပြည်ကိုပေါင်းနေနေတဲ့ကာလမှာပဲဘာသာတွေ့လဲဆိုတော့ဒီရှင်းလင်းလုံးမျိုးသက်ရှင်းလင်းလုံးနဲ့ပတ်သက်တဲ့နော်ပြထက်ရဲ့နေရာကကြောက်နေတာကိုသွားပြီးတွေ့ရပါအဲ့ဒါလည်းအင်မတန်မှဝမ်းနည်းစရာကောင်းပါလေအရှင်းလင်းလုံးဒီမိုကရေစီရေတော်ပုံကြီးကအင်မတန်မှကြီးကျယ်တယ်အင်မတန်မှခန်းနာတယ်လို့တခါကလည်းပြောမီဆိုနေကြပါမယ်လို့တကယ်တမ်းအဲ့ဒီရေတော်ပုံကြီးရဲ့ပြထိုက်နေရာဟိုတော်မှအဲ့ဒါဒီမိုကရေစီဂျင်းနဲ့အစိုးရလက်ထက်မှာဘယ်နေရာထားမှမသိတဲ့အခြေအနေကြီးဖြစ်နေတာလေအင်မတန်မှဝမ်းနည်းစရာကောင်းတယ်လို့ကျွန်တော်ကတော့မြင်ပါတ
ယ်ဟုတ်ကဲ့ခင်ဗျာကျွန်တော်ဥက္ကုကိုကြီးကိုပဲဆက်မေးချင်ပါတယ်ခုနဒေါက်တာရေမျိုးသိန်းကိုမိခဲ့တဲ့အမေပါဒါပေမဲ့ဥက္ကုကြီးကိုကျွန်တော်88မျိုးဆက်ចောင်းသားခေါင်းဆောင်တူအနေနဲ့ဖြည့်စေချင်ပါတယ် NLD လက်ရှိအနိုင် NLD နဲ့ပတ်သက်လို့ဒါဟာ88မျိုးဆက်လို့တတ်မှတ်လို့ရလား NLD ရဲ့ရည်တည်ချက်88နဲ့ပတ်သက်လို့ဥက္ကုကြီးအမြင်သိချင်ပါတယ
်ဟိုကျွန်တော်တို့က88မျိုးဆက်လို့ပြောရင်ရေဘူးရအားဖြင့်ကကျွန်တော်တို့က88မျိုးဆက်ចောင်းသားခေါင်းဆောင်များဆိုတာနဲ့88မျိုးဆက်လို့ပြောတာတော့မှနည်းနည်းကွာမယ်လို့ထင်တယ်သွားတော့88မှာပါခဲ့တာကတော့တနိုင်ငံလုံးပါခဲ့ကြတော့88မှာပါဝင်ခဲ့တဲ့သူတွေအားလုံးကို88မျိုးဆက်လို့ပြောလို့ရတယ်အဲ့တော့ကျွန်တော်တို့ကတော့ကျွန်တော်တို့2500ကလွတ်လာပြီးတဲ့အချိန်မှာအမိတက်ကကိုလိုက်ကြကျွန်တော်တို့ကိုဒါနာမည်ပေးကမွန်းတက်တာပေါ့လေ88မျိုးဆက်ចောင်းသားပေါင်းဆောင်တွေလို့နာမည်ကမွန်းတက်တာဆိုတော့ဒီနှစ်ခုကနည်းနည်းကွဲတယ်လို့ထင်တယ်အဲ့ကျွန်တော်ကတော့88မျိုးဆက်ចောင်းသားလူချမှုဥတော်ခဲ့သူတယောက်အနေနဲ့ပြောရရင်တော့ဒါလွတ်လပ်ရေးကာလဟိုကျောင်းအောင်ဆန်းတို့ခစ်ကိုလွမ်းတယ်လို့ပဲကျွန်တော်ကပြောချင်တယ်။ဒါကြောင့်လဲဆိုတော့ကျွန်တော်တို့ဟိုကျောင်းအောင်ဆန်းရဲ့နိုင်ငံရေးလှုပ်ခဲ့ဟာဒါ1936ပေါ့နော်ဒုတိယအကြောင်းသားတပိတ်ကနေလှုပ်ချန်ခံရတဲ့အခြေအဆို17နှစ်ပဲရှိတယ်။အဲဒီ17နှစ်တော့တွင်းမှာလွတ်လပ်ရေးရအောင်လုပ်သွားနိုင်တဲ့ဖွဲ့စည်းပုံခြေခံဥပဒေအပါအဝင်လွတ်လပ်ပြီးမြန်မာနိုင်ငံအတွက်စီးပွားရေးစီမံရေးနေအုပ်ချုပ်ရေးဆိုင်ရာအလားကျင်းပမှုတွေအများကြီးလုပ်သွားနိုင်တဲ့ဒီတော့တကယ်အရေးချင်းရှိတဲ့သူတွေနဲ့ပဲအပီးပီးမျိုးဆက်အပီးပီးကိုစုစည်းပြီးတွားနိုင်တဲ့အတွက်ကြောင့်လဲဒါလူပုဂ္ဂိုလ်တွေကြောက်ဆုံးသွားရင်တောင်းမှသူတို့ရဲ့ဥဆောင်မှုတွေခေါင်းဆောင်မှုတွေကြံခဲ့တဲ့ကာလကိုကျွန်တော်ကတော့ဇွမ်းတယ်သတိရတယ်အဲ့ဒီလူမျိုးဖြစ်ရင်ကောင်းပါပဲလို့ဆိုတဲ့အသေးမျိုးလေးကျွန်တော်မကြာခဏဖြစ်ပါတယ
်ဆို
တော့အခုအချိန်ဒီကတော့ကျွန်တော်တို့ဟလာကိုယ့်ရဲ့ယုံကြည်ရာကိုပေါ်ထုတ်နိုင်မှုပြောနိုင်ဖို့အတွက်ပါတီတရက်ပူတော်မှပဲတော့မယ်ဆိုတဲ့အခြေအနေကြောင့်ကျွန်တော်တို့ဒါပါတီကောင်းလိုက်ရမယ်ဖြစ်ပါ
ကျွန်တော်ဒီမှာတစ်ချက်မေးချင်ပါတယ်2012ခုနှစ်ကလေးကပြီးလာမယ်ဆိုရှင်လွတ်လပ်ပြီးတော့ဒီအသွင်ပြူးပြူးပြောင်းကြီးလှုပ်လာတဲ့ကာလမှာဆိုရင်ဒီတိုက်ခန်တွေဘက်ကဆိုရင်ဒီ NLD အမျိုးသားဂျုံစီအဖွဲ့ချုပ်ပြီးလို့ရှိရင်လူတွေကြားထဲမှာမျှော်လင့်နေဩဇာရလည်းကြီးလာတာ88မျိုးဆက်ចောင်းသားအဖွဲ့ပါဒါပေမဲ့ဒီနှစ်ကာလနောက်ပိုင်းမှာအစီအယူအဖွဲ့လေးတွေဖွဲ့သွားတယ်အားပြော့သွားတယ်အားနေသွားတယ်လို့ဖြစ်သွားတယ်ဒီကုကုကြီးဒါနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်မိလဲဘာကြောင့်ပါလဲ
ကျွန်တော်တို့လည်းနိုင်ငံရေးပါတီထောင်မယ်ဆိုတဲ့အချိန်မှာအားလုံးပါဝင်နိုင်အောင်ဆိုပြီးတော့တော်တော်အချိန်ယူပြီးတော့ကျွန်တော်တစ်နှစ်လောက်ရှင်းလင်းခဲ့တာတွေရှိပါတယ်အဲ့တော့တချို့ကလည်းပဲပါတီနိုင်ငံရေးကိုမလုပ်ချင်ဘူးပြီးကြလူမျိုးအရက်ဖက်အဖွဲ့ကြီးပုံစံနဲ့ပဲလုပ်ချင်တယ်ဆိုတဲ့သူတွေရှိတယ်လို့ဒါကဒီ CSU ပုံစံမျိုးတွေနဲ့တွားတဲ့လူတွေကလည်းတွားဆိုတော့ကျွန်တော်တို့ပါတီထောင်တဲ့အချိန်မှာတကယ်တော့တစ်စုတစ်စည်းတည်းကြည်ကြည်ပြန့်ပြန့်ကျွန်တော်တို့ပါတီခြင်းခဲ့ပြီမဲ့လို့ဒါတတ်နိုင်တယ်လို့ရတဲ့လောက်လူတွေနဲ့ကျွန်တော်တို့စုစည်းပြီးတော့လုပ်ခဲ့ရတာဖြစ်ပါတယ်။သို့တော်အခုလည်းပဲကျွန်တော်တို့ကတကားဖွင့်ထားတယ်။ကျွန်တော်တို့ရှိသရှိရဲဘော်တွေပူးပေါင်းဆောင်ရွက်ဖို့အတွက်ကျွန်တော်တို့ကအမြဲတမ်းတကားဖွင့်ထားပါတယ
်။ဟုတ်ကဲ့ကျွန်တော်နောက်ဆုံးကုတက်စင်ကိုမေးချင်ပါတယ်ခင်ဗျ။ဒီ88မျိုးဆက်ចောင်းသားလူငယ်တွေဆိုတော့ចောင်းသားခေါင်းဆောင်အုပ်စုတွေဆိုလို့ရှိရင်နိုင်ငံရေးပြောမယ်ဆိုရင်လည်းဩဇာကြီးတဲ့အခြေအနေမှာရှိပါတယ်။နောက်တစ်ဖက်မှာနိုင်ငံရေးတက်ကြွသူတွေဖြစ်ပါတယ်။လူထုကမျှော်လင့်ခဲ့ကြတဲ့လူတွေဖြစ်ပါတယ်။ဒါပေမဲ့ဒီနှစ်ကာလနိုင်ငံရေးမှာတစုံတရာပြောမယ်ဆိုရင်88မျိုးဆက်အနေနဲ့ပေါ့ခုနကဒေါက်တာရေမျိုးသိန်းပြောလို့ချို့ဒီမျိုးဆက်တွေမှာပါတဲ့လူငယ်တွေကလွှတ်တော်ထဲမှာရှိနေတာရှိပါတယ်ဒါပေမဲ့တစုတစည်းတဲ့ဘာကြောင့်မဖြစ်နိုင်တာလဲဘာတွေအားနေသွားလို့လဲကိုတက်စင်ရဲ့သုံးသပ်ချက်သိချင်ပါတယ
်ဆောကျွန်တော်အဓိကပြောချင်တာကကျွန်တော်တို့က1990ပေါ့အဓိကအဲ့ဒါဆက်ပြောရအောင်ကျွန်တော်တို့90ရွေးကောက်ပွဲမှာကျွန်တော်တို့ကဒီ NLD ပါတီဦးဆောင်ပြီးတော့နောက်ပြီးတော့ကျွန်တော်တို့88မျိုးဆက်ဒီပါမယ်နောက်ပြီးတော့တခြားသောမျိုးဆက်တွေပါမယ်တခြားသောတွေတိုင်းသားလူငယ်စုအင်အားစုတွေကျွန်တော်တို့ကမဟာမိတ်ဖွဲ့ပြီးတော့ကျွန်တော်တို့ကဒါဆက်ရလာရှင်ကိုဖြုတ်ချပြီးတော့ကျွန်တော်တို့ဒီလိုစီပန်းနိုင်သွားမယ်ဆိုပြီးယူတက်ရှိခဲ့ကြတယ်။အ ဒါပေမဲ့အခုနောက်ပိုင်းစီးပင်းနောက်ပိုင်းမှာစီးပင်းလို့ဖြစ်လာတယ်ဆိုတဲ့အခါကျတော့ဒါတဲ့တဲ့ကြိုးရလို့ရှိရင်အမေရိကန်တီဟာတန်တာမဟာမိတ်တွေဒီမိုကရေစီအင်အားစုတွေပြီးတော့အဓိကအရင်ကျွန်တော်88မျိုးဆက်နော်နိုင်ငံကြီးမှာဆက်ထုတ်ခြင်းတွေနိုင်ငံကြီးမှာဆက်ပြီးပေါင်းဝင်ဆောင်ရွက်ခြင်းတွေ88မျိုးဆက်ဒီအားလုံးကိုလက်တွဲပြုတ်ပြီးတော့တကူရောသွားခဲ့တဲ့အတွက်အခုချိန်မှာသူရှင်တော့မဖြစ်တဲ့အခြေအနေမဖြစ်တဲ့အခြေအနေတွေဖြစ်နေလို့ပြောပါအောင်ဆက်ဆက်တော့လည်းမရဘူးဒီမှာရက်နေတယ်တနေ့လူတွေကလည်းသူတို့ပြန်နိုင်ငံကြီးကဆုံးပေါ်ဝင်ဆောင်ရွက်ခြင်းတွေနဲ့လေပူပေါင်းဆောင်ရွက်ခြင်းတွေနဲ့အဲ့ဒီအတွက်နေရာမရှိဘူးသူတို့ပူပေါင်းကြတဲ့ဦးတကယ်ခေါ်မယ်ယူမရှိတဲ့အတွက်အကုန်လုံးတကွဲတရားဖြစ်ပြီးတော့အခုလိုချင်းမရောက်ရှိခဲ့တာတကယ်လို့ပြောရမယ်ဆိုလို့ချင်းဒီမှာအခုကိုယူယူတော့တိုင်းသားပါတီကခေါင်းဆောင်နေရှိတယ်လူတွေခေါင်းဆောင်နေရှိတယ်အရင်ကခေါင်းဆောင်နေရှိတယ်တိုင်းသားပါတီကဒီနိုင်ငံလုံးမှာရှိနေတဲ့ဒီမိုကရေစီအင်အားစုကြီးအကုန်လုံးနဲ့ NLD ပါတီကလက်တွဲပြီးတော့ရှစ်ဆက်သွားမယ်ဆိုလို့ချင်းဖြစ်နိုင်ရည်ရှိရတာနဲ့အဲ့လိုလက်တွဲမသွားဘဲအဲ့ဒီအကုန်လုံးလက်တွဲချုပ်ပြီးတကူတော့သွားပေးကြောင့်ဘုလို့လက်ရှိအခြေအနေကဟိုညမန္တရောအခြေအနေအခြေအနေကနောက်ပြန်ဆုံးတဲ့အခြေအနေမျိုးဖြစ်နေတယ်လို့ပဲကျွန်တော်ပြောချင်ပါတ
ယ်။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီ88ဒီစနီဘွေးနာအဓိကပါဝင်ဆွေးနွေးပြီးတဲ့ဥက္ကူကြီးဒေါက်တာရံမျိုးသိန်းနဲ့ဦးသက်စင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒရဲ့လီလိုက်အစီအစဉ်အချိန်ဆက်သွားလို့ပါပါဝင်ဆွေးနွေးပြီးတဲ့ပြည်သက်တွေလည်းကျေးဇူးအများကြီးတင်ပါတယ်ဒီမှာပဲကျွန်တော်ဖတ်ပြပါခင်ဗျာ။